မင်္ဂလာပါရန်ကုန်တက္ကသိုလ်မှာမြမစာပေတိုးတက်မှုကိုရှေ့ရှုတဲ့အရွေလေးအလှူရှားလေးတည့်ရအမှတ်ထင်ထင်တွေ့နေရပါတယ်အဲ့ဒါကတော့တက္ကသိုလ်ထဲမှာမမြင်ရမကြားရတာကြားပြီးဖြစ်တဲ့စာပေဟောပြောပွဲလေးတွေမြင်လာကြားလာရတာပါပဲဇူလိုင်လ18ရက်ကစာရေးဆရာမမဆန်းနာပြောသွားတဲ့အကြောင်းအရာကဝိထုတပုတ်ဖန်တီးခြင်းဇူလိုင်25ရက်မှာကြတော့စာရေးဆရာလဲရင်းသားစောချစ်အကြောင်းအရာကမိမိကိုယ်ကိုမြင့်တင်ပါဒီလိုခြေလှမ်းတွေပြန့်လှမ်းတာဟာမြမသားចောင်းသူចောင်းသားတွေနဲ့တက္ကသိုလ်ပြင်ပကစာရေးဆရာတွေကြားဆက်ဆံရေးတရားခင်းပေးလိုက်တာပါပဲတက္ကသိုလ်ပြင်ပစာရေးဆရာတွေနဲ့ထိတွေ့ခွင့်ရတာဟာစနစ်ကျတင်ယူထားတဲ့မြမစာရေးဆရာတွေစာပေလောကမှာပေါ်ထွန်းလာရေးရဲ့လမ်းစာပါပဲ1962မတိုင်ခင်ကာလကတက္ကသိုလ်ပြင်ပစာရေးဆရာတွေဟာတက္ကသိုလ်နဲ့မဆိုင်ပါဘူးမဆုမှတ်တမ်းတွေပြန်ကြည့်ရင်တက္ကသိုလ်မှာဘာသာစာပေဆိုင်ရာအလုပ်ဆောင်တွေရှိရင်တက္ကသိုလ်ပြင်မစာရေးဆရာကြီးတွေကိုဖိတ်ပါတယ်။မန္တလေးမှာမို့ရန်ကုန်မှာမို့ပြင်မစာရေးဆရာတွေဝင်ထွက်ဟောပြောကျောင်းသူကျောင်းသားတွေနဲ့ထိတွေ့ဆက်ဆံခဲ့ကြပါတယ်။မန္တလေးမှာဆိုဆရာများမျိုးလွင်တို့လူလူဦးလာတို့ရဲ့အဟောအပြောအသွန်သင်ကိုမန္တလေးတက္ကသိုလ်ကျောင်းသူကျောင်းသားတွေနားကြားခဲ့ရတယ်လို့ဆိုပါတယ်။ရန်ကုန်မှာဆိုလည်းဆရာဦးသိန်းဖေမြင့်တို့ဆရာရန်အောင်တို့လိုဆရာရီရဲ့အဟောပြောကိုကြားနာနိုင်ခဲ့ကြပါတယ်။တခါတလေများသကရေလူပွဲကြီးတွေတခါတနာကျင်းပခဲ့ကြတယ်လို့မှတ်သားရပူပါတယ်။1962နောက်ပိုင်းမှာတော့ပြင်ပစာရေးဆရာရီရဲ့အတန်တက္ကသိုလ်မှာစိတ်သွားပါတယ်။မြမဆိုရှယ်လစ်လန်းစင်အစိုးရလက်ထက်တက္ကသိုလ်ရီမှာပြင်ပစာရေးဆရာရီရဲ့အတန်ကြားရတလှည့်မကြားရတလှည့်1988နောက်ပိုင်းအာနာသိန်းအစိုးရလက်ထက်မှာတော့တက္ကသိုလ်ပညာရေးမှောင်တိကြတာနဲ့အတူစာပေဟောပြောဝေသံတွေတက္ကသိုလ်ပြဝုန်ထဲမှာတိတ်သွားပါတယ်တက္ကသိုလ်ပြင်ပမြမစာရေးဆရာတွေနဲ့တက္ကသိုလ်ထိတွေ့ဆက်ဆက်ရင်းနှီးခွင့်ဆိုတာမရှိသလောက်ရှားသွားပါပြီအဲ့ဒီလိုဆက်ဆက်ရေးလမ်းပိတ်လေးတက္ကသိုလ်လောကကစာပေဖန်တီးမဲ့ကျောင်းသူကျောင်းသားတွေပေါ်ပေါက်လာဖို့အခွင့်အလမ်းနှဲလီပါပဲအခုအခါနိုင်ငံခြားတက္ကသိုလ်တချို့မှာဖန်တီးရေးသားမှုသင်တန်းတွေရှိနေပါပြီ။ဒီသင်တန်းတွေရဲ့အစကတော့အင်္ဂလန်နိုင်ငံအရှိအင်ဂျီလီယာတက္ကသိုလ်လို့ဆိုပါတယ်။ဝိထုရေးဆရာနှစ်ဦးက1990မှာစဖွင့်ခဲ့တယ်လို့ဆိုပါတယ်။ဒီသင်တန်းရဲ့သဘာဝကအတန်းရှိကနေဆရာကသဘောတရားတွေအပေါက်အောင်ပြောပြီးပို့ချရတာမျိုးမဟုတ်ပါဘူး။အချင်းချင်းဆွေးနွေးကြ၊ဖန်တီးကြ၊တိုင်ပင်ကြနဲ့စာပေဖန်တီးကြရတဲ့အလုပ်မျိုးပါ။ဒါကြောင့်ဖန်တီးရေးသားမှုသင်တန်းတွေဟာအလုပ်စခန်းတစ်ခုနဲ့ပိုတူတယ်လို့ဆိုပါတယ်။အလုပ်စခန်းဆိုတာကအင်္ဂလိပ်ဘာသာ workshop ဆိုတာကိုမြန်မာမှုပြုကြည့်တာပါ။အလုပ်စခန်းသဘောကစကားတွေဖောင်းဖွဲအောင်ပြောပြီးရလက်ထူးထူးခြားခြားမရှိပဲပြီးပြီးသွားတတ်တဲ့အလုပ်ုံဆွေးနွေးပွဲနဲ့ကွာပါတယ်။ဖန်တီးရေးသားမှုသင်တန်းတွေကဆွေးနွေးပွဲတက်တယ်မဟုတ်ပါဘူး။သင်တန်းတစ်ခုချင်းအပြီးမှာဖြစ်ဖြစ်သင်တန်းအကျဉ်းအတိုင်းအတာတရက်အပြီးမှာဖြစ်ဖြစ်သင်တန်းသားတဦးချင်းကဒါမှမဟုတ်သင်တန်းသားအစုအဖွဲ့တစ်ခုခုကစာပေလက်ရာတစ်ခုခုထုတ်လုပ်ပြီးနိုင်ရပါမယ်။ဖန်တီးရေးသားမှုသင်တန်းတွေမှာလှုပ်ဆောင်ကြတာတွေကတစတစကျပြန့်လာနေပါတယ်။မူလကတော့ဝိထုဒိုရှေရေးတာ၊ကဗျားဖွဲ့တာတွေပါ။နောက်ပိုင်းတော့ဌာနအင်အားလိုက်ပြီးချက်ရင်ချက်နိုင်သလိုအထုပ်ပတ်တိရေးသား၊ဇညွန့်အရေးသား၊တချင်းအရေးသားစသဖြင့်တိုးပွားပို့ချနေတဲ့ဌာနတွေရှိလာတယ်လို့သိရပါတယ်။ဒီမှာဒီလိုသင်တန်းမျိုးရှိဖို့လိုလို့လားဆိုပြီးမေးစရာရှိလာပါတယ်။မေးတဲ့အခါဘာသင်တန်းမှတက်နေစရာမလိုပဲစာရေးဆရာအကျော်မော်ကြီးတွေရှိခဲ့တာရှိနေတာရှိအောင်မှာကိုထောက်ပြသူကထောက်ပြပါလိမ့်မယ်။စာရေးတယ်ဆိုတာဗီဇနဲ့ပိုမဆိုင်ဘူးလားလို့လည်းပြောနိုင်ကြပါတယ်။မှန်ပါတယ်။ဆရာမကူအလိုလိုပင်ကိုဗီဇညံစွမ်းနဲ့ရှမ်းရှမ်းတောက်ထင်ရှားလာတဲ့စာရေးဆရာဆရာမတွေအများကြီးရှိပါတယ်။ဒါပေမဲ့စာရေးကျင်မာရဲ့စာရေးဆရာဖြစ်ကျင်မာရဲ့အတွေ့ခေါ်မှာဖြစ်ဖြစ်စာရေးနည်းအတတ်ပညာပဲဖြစ်ဖြစ်ဖြည့်ဆည်းပေးမဲ့သူမရှိလို့စာရေးဆရာဆရာမဘဝမရောက်ရတဲ့သူအရေးအတွက်ကကိုယ်စွမ်းကိုစားနဲ့စာရေးဆရာဖြစ်လာသူထက်အရေးအတွက်အစမတန်များပြားမှာပေးကြပါတယ်စာရေးဆရာဖြစ်တဲ့သူများစာရေးဆရာဖြစ်မလာတာဟာစာပေလောကအတွေ့အဆုံးရှုံးကြည့်ပါတယ်သူတို့စီကသူတို့အတွေ့ခေါ်တွေစဉ်ညဉ့်ဉဏ်တွေကိုလက်လွတ်လိုက်ရတာမဟုတ်ပါလားဒါကြောင့်တက္ကသိုလ်မြမစာဌာနတွေမှာစာပေဖန်တီးမှုသင်တန်းတွေခြေလန်းစာပြင်သင်နေပါပြီ။ခြေလန်းစာပြင်နေဆိုရပါမယ်။ကဗျာဖွင့်နည်းနဲ့ပတ်သက်လို့တော့အသစ်ဆန်းလို့ဆိုနိုင်မင်းမထင်ပါဘူး။လွတ်လပ်ရေးမရခင်ရှေးရှေးတက္ကသိုလ်မြမစာဌာနတွေမှာကဗျာဖွင့်နည်းသင်တန်းတွေရှိခဲ့ပူပါတဲ့။ လွတ်လပ်ရေးရပြီးတော့လေရန်ကုန်မန္တလေးတက္ကသိုလ်မြမစာကုံနူးနန်းတွေမှာကဗျာဖွဲ့နီးပို့ချပေးပါတည်းတခုတော့ရှိတာပေါ့ကဗျာဖွဲ့နီးတင်ပေးတာချင်းတူပေမဲ့တင်ပေးလက်ကျင့်ပေးပုံချင်းကတော့ရှေးကနဲ့တူလို့ဖြစ်မယ်မဟုတ်ပါဘူးအခုကာလကဗျာဖန်တီးမှုတင်နန်းတစ်ခုလှုပ်ဆောင်မယ်ဆိုရင်ပို့ချမှုထက်လက်တွေလှုပ်တာဇရာတပည့်တိုင်ပင်ဆွေးနွေးတာတွေကပိုးနေရယူလာရမှာပေါ့ဝိထုရေးသားနဲ့ပတ်သက်လို့တော့မြမစာဌာနကဆရာအင်အားအပြင်တက္ကသိုလ်ပြင်ပကစာရေးဆရာတွေအကူအညီလိုလာပါပြီ။တက္ကသိုလ်ပြင်ပစာရေးဆရာတွေဆိုတာနေ့စဉ်စာပေဖန်တီးနေကြတယ်မဟုတ်ပါလား။စာပေဖန်တီးတဲ့အတွေ့အကြုံရင့်ကျက်တယ်မဟုတ်လား။ဒီတော့တက္ကသိုလ်ပြင်ပစာရေးဆရာတွေကိုဖိတ်ရပါလိမ့်မယ်။သူတို့တွေရဲ့အတွေ့အကြုံကိုနားယူရပါလိမ့်မယ်။ကြားရသိရသမျှအတွေ့အကြုံတွေကိုတက္ကသိုလ်မြမစာပညာရှင်တွေကစစ်ဆေးရပါလိမ့်မယ်။စီစီတွေ့ရှိချက်တွေကိုအခြေခံပြီးဝိထုလိုစိတ်ကူးစာပေးဖန်တီးမှုပညာသင်တန်းတွေလှုပ်ဆောင်လာနိုင်စရာရှိပါတယ်။တက္ကသိုလ်ကစနစ်တကျလေ့ကျင့်ပေးလိုက်တဲ့မြမစာရေးဆရာတွေပေါ်ထွန်းလာစေခြင်းကြောင့်ပါရှင်။စာပေးမြင့်ပြီးလူမျိုးတင်ပါစေ။